ရိုဟင်ဂျာမိသားစုတစ်ခုဌာနေပြန်လည်ဝင်ရောက်လာကြောင်းမြန်မာအစိုးရရဲ့ထုတ်ပြန်ချက်အပေါ်ဘင်္ဂလားဒေ့ရှ်အစိုးရကပယ်ချလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရရဲ့ကယ်ဆယ်ရေးနဲ့ဌာနေပြန်ရေးဆိုင်ရာမဟာမင်းကြီးအဘူခါလန်ကအဲ့ဒီဌာနေပြန်သွားတယ်ဆိုတဲ့မိသားစုဟာဘင်္ဂလားဒေ့ရှ်ဘက်ကိုနေဆက်ဖြတ်ကျော်ဝင်ရောက်ခဲ့ဘူးသူမဟုတ်ကြောင်းပြောဆိုခဲ့ပါတယ်။ဒါကဌာနေပြန်တာမဟုတ်ပါဘူး၊ဝါရဖြန့်နာတာဖြစ်တယ်လို့အဘူခါလန်က Reuters သတင်းအေဂျင်စီကိုမနေ့တနင်္ဂနွေနေ့မှာပြောပါတယ်။ဘင်္ဂလားဒေ့ရှ်ပြည်ထရေးဝန်ကြီးကတော့မြန်မာနိုင်ငံရဲ့ကြီးညာချက်ကဟာတတက်တက်တာဖြစ်တယ်လို့ပြောဆိုပါတယ်။ဌာနေပြန်လာမဲ့ရိုဟင်ဂျာတွေအတွက်လုံခြုံရေးစိုးရိမ်ချက်ကိုမဖြေရှင်းရသေးတာကြောင့်အခုဆောင်ရွက်ချက်ကလူတွေအာရုံစိုက်လာအောင်ဖတ်တီးဆောင်ရွက်ချက်သာဖြစ်တယ်လို့လည်းအခွင့်အရေးလှုပ်ရှားသူတွေကဝေဖန်ကြပါတယ်။မြန်မာနိုင်ငံကအခြေအနေတွေကဘေးကင်းလုံခြုံမှုရှိရှိဂုဏ်သိက္ခာနဲ့အညီဖြစ်ပြီးရေရှည်ခန့်မဲ့ဌာနေပြန်ရေးအတွက်အခြေအနေမျိုးမရှိသေးဘူးလို့လည်းဒုက္ခသည်များဆိုင်ရာကုလအဖွဲ့ကပြီးခဲ့တဲ့တောက်ကြနေတုန်းကပြောဆိုတာပါမြန်မာဆိုရရဲ့ထုတ်ပြန်ချက်မှာတော့မောင်တော်အကြမ်းဖက်မှုကြောင့်နေရက်ဆွန့်ထွက်ပြေးရတဲ့မိသားစုဝင်၅ဦးပြန်လည်ဝင်ရောက်လာတာဖြစ်တယ်လို့ဖော်ပြပါတယ်ဒါပေမဲ့လည်းဒီလူတွေကဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ကြသူတွေလားဒေသတွင်းမှာပဲထွက်ပြေးတင်းရှောင်နေသူလားဆိုတာကိုတော့ရှင်းရှင်းလင်းလင်းဖော်ပြမထားပါဘူးရှင်